ရန်ကုန်မြို့နယ်မန္တလေးမြို့ကိုသွားတဲ့အဓိကမီးရထားလမ်းကပဲခူးတိုင်းဖြူမြို့နယ်နားမှာဖြတ်သွားတဲ့မီးရထားလမ်းပိုင်းဒီကနေ့မိုင်းခွဲခံရပြီးတော့ရထားလမ်းတွေပျက်စီးသွားပါတယ်။ဒါကြောင့်မို့လို့ခရီးစဉ်တွေယာယီရန်နာထားရပါတယ်လို့ရထားပို့ဆောင်ရေးတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်။ဒီရထားလမ်းမိုင်းခွဲတိုက်ခိုက်မှုမှာတော့ထိခိုက်ဒဏ်ရာရသူမရှိပါဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကပြောပြပေးပါမယ်ရှင်။
ဖြူမြို့နယ်ကညကွင်းနယ်ညောင်မေသာကျေးရွာကြားမှာရှိတဲ့ရန်ကုန်မန္တလေးမီးရထားလမ်းပေါ်မှာဒီနေ့တောက်ကြနေမနေ့အစောပိုင်းမှာမိုက်ခွဲခံရတယ်လို့ယထာပို့ဆောင်ရေးတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အစုံစံယထာလမ်းနှစ်ဖက်လုံးပျက်စီးသွားတဲ့နေရာတွေကိုအမြန်ဆုံးပြုပြင်နေကြောင်းရန်ကုန်ဘူရာကြီးရဲ့ရုံပိုင်ဥက္ကဋ္ဌ VOA ကိုအခုလိုပြောပါတယ်
။ဒီနေရာကတော့တန်ခမ်းပြတ်သွားတယ်အဲဒီလိုပါအကုန်မှန်မှာပေါ့။ဒါအဲ့ဒါကိုပြန်ကြည့်ပြင်နေတယ်။ယထာတွေဆက်လို့နေရတဲ့အခါမှာဒီဘောင်းမဖြစ်တဲ့နေရာမှာတခါတည်းခဏပြတ်ပြီးအဲဒီတန်လမ်းပြတ်တော့တော့ပြန်လည်ကြည့်ရင်တော့ပြုတ်ပြီးပြန်ဆက်မှာပါခင်ဗျာအဲနောက်ဝင်နေရခဏခဏပြစ်နေရမင်းတလောက်နှစ်ကြိမ်သုံးကြိမ်လောက်ဖြစ်နေတယ်ဒီတော့နည်းနည်းဖြစ်နေ
အခုလိုရန်ကုန်မန္တလေးမီးရထားလမ်းပေါ်မှာခူတဲသောမီးရထားလမ်းရဲ့ဘကိုးတိုင်းတဲကအပိုင်းတစ်ခုပြက်စီးတာနဲ့ပတ်သက်လို့ဘယ်အဖွဲ့လက်ချက်ဆိုတာကိုတော့မသိရသေးပါဘူးရထားလမ်းမိုင်းပေါက်ကွဲတဲ့အချိန်မှာလူထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေတော့မကြားဘူးလို့ဖြူမြွနယ်ဒေသခံတူက VOA ကိုပြောပါတယ်။မေလာတရနေ့ကလည်းဖြူမြွနယ်ခညကွင်းဘူရာနဲ့ညောင်မင်းသာဘူရာကြားမှာမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီတုန်းကယထာတန်လန်းမိုင်းထောင်ဖောက်ခွဲဖြစ်စီခံရတာကြောင့်ယထာဖြတ်သန်းစဉ်ယထာလမ်းချော်ကြမှုဖြစ်ပွားခဲ့ပြီးယထာဆက်ကောင်းနဲ့တွဲလို့သုံးတွဲစစ်သူပေါင်း၄တွဲလမ်းချော်ကြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မီးရထားလမ်းမိုင်းခွဲခံရလို့ရန်ကုန်ကနေမန္တလေးကိုသွားတဲ့ခီးတဲ့188ယောက်ပါတဲ့အဆန်လူစီးအမြင်ထားနဲ့မန္တလေးကနေရန်ကုန်ကိုသွားတဲ့ခီးတဲ့184ယောက်ပါအဆုံလူစီးအမြင်ထားတွေကိုလူရခီးမဆက်နိုင်ပဲခီးစဉ်တွေယာယီဖြတ်ခဲ့ရတယ်လို့စစ်ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာဆီယနာသိမ်းပြီးနောက်ပိုင်းရန်ကုန်မန္တလေးရထားလမ်းမှာမိုင်းခွဲတိုက်ခတ်ခဲ့ရတဲ့အချိန်ရရှိခဲ့ပါတယ်စစ်ကောင်စီထုတ်ပြန်ချက်တစ်ခုမှာတော့2022ခုနှစ်နဲ့2023ခုနှစ်ထဲမှာရထားလမ်းမိုက်ခွဲခံရတဲ့အချိန်130အချိန်လောက်ရှိခဲ့တယ်လို့ဖော်ပြခဲ့ပါတယ်။မကြာသေးခင်ကလည်းကြောက်စဲမြို့ရန်ကုန်မန္တလေးရထားလမ်းပိုင်းနဲ့မုံကြီးနယ်ဘက်တထုံမြို့နားကရထားလမ်းတစ်နေရာမိုက်ခွဲခံရပါသေးတယ်ခင်ဗျ။